တရားဝတီတိုင်းကဒီငဝုံမြစ်အတွင်းမှာဤပီလာ9ရက်တောက်ချာနေညာကကြောက်တင်တင်မောကိုတိုက်မိတဲ့ခီးတဲ့တင်ဆက်လီတိတ်မောက်တီးဆုံးခဲ့ပြီးနောက်ပိုင်းဤပီလာ9ရက်နေ့ရရှိတဲ့စင်းအရာအလောင်း30ကိုရှာဖွေတွေ့ရှိခဲ့ပြီးဖြစ်ကြောင်းနဲ့လူနာ20ကျော်ကတော့ဆေးရုံမှာကုသမှုခံယူနေရတဲ့ဖြစ်ကြောင်းဒီကိစ္စအတွက်စုံစမ်းရေးကော်မတီဖွဲ့စည်းလိုက်ပြီးဖြစ်ကြောင်းပို့ဆောင်ဆက်သွယ်ရေးလက်ရှိဆောက်လုပ်ဝင်ကြီးဆောက်လုပ်ရေးဝန်ကြီးဦးသေးဝင်းကပြောကြားပါတယ်။ဒီရွေသတင်းတော့မအေးမှာကသတင်းပေးပို့ထားတာပါ။
ARD တိုင်းပသိမ်ခရိုင်ငဝင်မြစ်အတွင်းမှာတောက်ကြနေညကခရီးသည်တင်လှေတစည်းနဲ့ကြောက်တဲ့တင်မော်တိုက်မိတာကြောင့်အမျိုးသမီးနဲ့ကလေးတွေပါဝင်လူ30သေဆုံးခဲ့ပြီးဖြစ်ကြောင်းပို့ဆောင်ဆက်သွယ်ရေးလက်ရှိနဲ့ဆောက်လုပ်ရေးဝန်ကြီးဦးဝင်းပြေကပြောပါတယ်
။သတင်းရပါဟုတ်တော့ဘုလိုကြတဲ့ကြရစိုးတဲ့ကြပေါ့လားအလောင်းတွေပေါ့လားနောက်ဆုံးဒီအင်ဂျင်နီယာတွေရသေးတယ်လားကုန်ကောက်ဖြစ်တော့ခင်ဗျရှိနေတော့ကျွန်တော်တို့ဒီကအေးအေးနဲ့စီစစ်ပြီးကုန်ကောက်ဖြစ်တော့ပြောရတာ
ရေရင်တိုက်မှုနဲ့ပတ်သက်လို့တိုင်းဒေသကြီးအစိုးရဖွဲ့ကစုံလက်စစ်ဆေးကော်မတီဖွဲ့ပြီးစစ်ဆေးမှုတွေစတင်လုပ်ဆောင်နေပြီဖြစ်ကြောင်းဝင်းကြီးဦးဝင်းထေကပြောပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံလက်စစ်ဆေးကော်မတီဘူးကျွန်တော်တိုင်းဒေသကြီးသူ့အဖွဲ့နဲ့ဒီကဟိုဖွဲ့စည်းပြီးသားပါတော့လားစစ်တော်ကပါပါအစ်ကိုကြီးကတမစစ်စင်ရဲ့ဆက်ဆက်ပြီးတော့ပြောကြပါတော့
ဆက်နေပေါ်မှာပါလာတဲ့အသက်ရှင်ကျန်ရစ်သူတွေကလူနာ20ကျော်ကတော့ပဋိသေယုံမှာစေဝါကုသမှုခံရခဲ့ဖြစ်တယ်လို့လည်းပြောပြပါတယ
်လူကြီးတတ်မှုတွေလည်းကျွန်တော်တို့သိတော့ဒီကနေ့ကျန်ရစ်ပြည်ကျန်ရစ်ဆရာကြီးရောင်းပြီးတော့ဘယ်နည်းလဲနောက်ဆုံးဘယ်နည်းလဲဖြစ်လို့ပါလဲနောက်တစ်ခါဒီကောက်လည်းတော့ပါ
ဆက်လက်နှင်းမြမှုနဲ့ပတ်သက်လို့ဒီသာတပ်ဖွဲ့ဝင်တွေနဲ့အတူဒေသဆိုင်ရာကယ်ဆယ်ရေးဖွဲ့တွေကကူညီကယ်ဆယ်ရေးတွေလုပ်ခဲ့ပါတယ်။နှင်းမြုပ်ခဲ့တဲ့ဆက်လက်မှာအသက်ကြီးအိမ်ကြီးတွေမပါတဲ့အတွက်လေမောက်စင်မှာတိုက်ဆုံမှုတွေပိုများတာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။ငဝင်မြစ်အတွင်းဒီကြိမ်ရေရင်တိုက်မှုဟာနှစ်အနည်းငယ်အတွင်း၃ကြိမ်မြောက်အကြီးမားဆုံးဖြစ်တယ်လို့လည်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောကြပါတယ်ရှင်။